မြန်မာနိုင်ငံပညာရေးနဲ့စိုက်ပျိုးရေးလောကတွေမှာနိုင်ငံသားယင်းနှိမ့်ညွန့်နယ်မှုတွေပိုးပြီးတော့လှုပ်ဆောင်ကြဖို့လှူလာတယ်လို့နိုင်ငံတော်အတမင်ငန်ဒေါအောင်ဆန်းစုကြည်ကပြောဆိုလိုက်ပါတယ်မြန်မာနိုင်ငံကိုစိုက်ပျိုးရေးကိုခြေခံပြီးတော့တိုးတက်ထွန်းကားတဲ့နိုင်ငံတစ်ခုဖြစ်လာစေချင်တယ်လို့လည်းဆိုပါတယ်ဗီယက်နမ်နိုင်ငံမှာကျင်းပတဲ့အာဆီယံဆိုင်ရာကမ္ဘာစီဝါရေးနှိမ့်ညွန့်ဖလေပွဲမှာဒေါအောင်ဆန်းစုကြည်ပြောဆိုလိုက်တာပါဒီအကြောင်းကိုကြွအောင်လင်းကဆက်ပြီးတော့ပြောပြပေးပါလိမ့်မယ်ခင်ဗျာ
မြန်မာနိုင်ငံမှာ NLD ဆိုတာတက်လာပြီးတဲ့နောက်ပိုင်းနိုင်ငံသားယင်းနှိမ့်ညွန့်မှုတွေအကြီးအကျယ်လှုပ်ဆောင်လာလိမ့်မယ်မြန်မာစီးပွားရေးအခြေအနေဟာလည်းတိတိတသာပြောင်းလဲလာလိမ့်မယ်လို့အများကမျှော်လင့်ကြကြပြီမဲ့တကယ်တမ်းမှာတော့ထင်သလိုဖြစ်မလာပါဘူးလောလောဆယ်မြန်မာနိုင်ငံထဲမှာရှိနေတဲ့နိုင်ငံသားယင်းနှိမ့်ညွန့်မှုအများစုဟာအိမ်နီးချင်းနိုင်ငံတွေကဖြစ်ပြီးတော့အနောက်နိုင်ငံတွေရဲ့ယင်းနှိမ့်ညွန့်မှုတွေဟာမျှော်လင့်ထားသလိုအကြီးအကျယ်ရောက်မလာပဲဖြစ်နေပါတယ်ပြီးခဲ့တဲ့နှစ်ကရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပွားခဲ့တဲ့ကျမ်းဖက်မှုတွေနဲ့ရိုဟင်ဂျာမွတ်စလင်တွေတိမ့်နဲ့ချီပြီးတော့ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ရတဲ့အဖြစ်ကလည်းအနောက်ကဘာရဲ့စီးပွားရေးလုပ်ငန်းတွေမြန်မာနိုင်ငံအတွင်းဝင်လာဖို့နှိမ့်ဖင့်စေတဲ့အကြောင်းတရားတစ်ခုဖြစ်နေပါတယ်။ဗီယက်နမ်နိုင်ငံမြို့တော်ဟနွိုင်းမှာစက်တင်ဘာလ17ရက်ကနေပြီးတော့13ရက်နေ့ထိကျင်းပခဲ့တဲ့အာဆီယံဆိုင်ရာကမ္ဘာစီးပွားရေးနှိမ့်နှောဖလှယ်ပွဲမှာတော့မြန်မာနိုင်ငံအတွက်နိုင်ငံသားယင်းနှိမ့်ညွန့်နှံမှုတွေပို့ပြီးတော့လိုချင်နေတဲ့အကြောင်းနိုင်ငံတော်တိုင်ပင်ခံဒေါအောင်ဆန်းစုကြည်ကစက်တင်ဘာလ13ရက်နေ့မှာပြောခဲ့ပါတယ
်။ We are welcoming of course more investments and better investments and we also accept
ယင်းနှိမ့်ညွန့်နှံမှုတွေကိုကျမတို့ကကြိုးစားပါတယ်ပေါ်ပြီးတော့လည်းယင်းနှိမ့်ညွန့်မှုတွေလှုပ်စေချင်ပါတယ်။ပုံမကောင်းမွန်တဲ့ယင်းနှိမ့်ညွန့်မှုတွေလည်းဖြစ်စေချင်ပါတယ်။ကျမတို့လိုချင်တဲ့ယင်းနှိမ့်ညွန့်မှုတွေရလာအောင်ယင်းနှိမ့်ညွန့်သူတွေကိုဆွဲဆောင်နိုင်ဖို့ကျမတို့မှာတာဝန်ရှိပါတယ်။လူငယ်တွေအတွက်ရေရှည်အကျိုးရှိနိုင်မဲ့ပညာရေးဆိုင်ရာယင်းနှိမ့်ညွန့်မှုတွေနဲ့စိုက်ပျိုးရေးလောကအတွက်လည်းယင်းနှိမ့်ညွန့်မှုတွေရှိလာစေချင်ပါတယ်
။ပြီးခဲ့တဲ့နှစ်တုန်းကနိုင်ငံသားတိုက်ရိုက်ယင်းနှိမ့်ညွန့်မှုတွေအမေရိကန်ဒေါ်လာ10ဘီလီယံရအောင်မြန်မာနိုင်ငံကလှုပ်ဆောင်နိုင်ခဲ့ပါတယ်။လောဆယ်မြန်မာနိုင်ငံအတွင်းယင်းနှိမ့်ညွန့်နှံမှုတွေအများဆုံးလှုပ်ထားတဲ့နိုင်ငံတွေကတော့တရုတ်၊စင်ကာပူ၊ထိုင်း၊တောင်ကိုရီးယားနဲ့ဂျပန်နိုင်ငံတို့ပဲဖြစ်ပါတယ်။မြန်မာနိုင်ငံကိုစိုက်ပျိုးရေးခြေခံပြီးတော့ဆက်မှုထွန်းကားတဲ့နိုင်ငံတစ်ခုဖြစ်လာစေချင်တယ်လို့လည်းဒေါ်ဆန်းစုကြည်ကပြောပါတယ
်။ Myanmar is so predominantly an agriculture country. As you know, about 70% of our people live in the rural
area. မြန်မာနိုင်ငံဟာအခြေခံအားဖြင့်စိုက်ပျိုးရေးနိုင်ငံပါ။လူဦးရေ80ရာခိုင်နှုန်းလောက်ကကျေးလက်ဒေသတွေမှာနေထိုင်ကြတာဖြစ်ပြီးအခုချိန်မှာတော့တောနေလူထုဟာမြို့တွေကိုတက်ပြီးအလုပ်အကိုင်ရှာဖွေနေကြပါတယ်။ကျမတို့နိုင်ငံရဲ့စိုက်ပျိုးရေးလောကမှာအလားအလာကောင်းတွေအများကြီးရှိပါတယ်။လာမယ့်နှစ်တွေအတွင်းမှာဖြစ်လာနိုင်မယ့်အစားအစာလုံခြုံစိတ်ချရမှုဟာဘလောက်အရေးကြီးတယ်လဲဆိုတဲ့ကိစ္စတွေကိုလူတွေတော်တော်ပြောဆိုနေကြပါတယ်။ကျမတို့နိုင်ငံကိုစိုက်ပျိုးရေးအခြေခံပြီးဆက်မှုလုပ်ငန်းတွေပါတိုးတက်တဲ့နိုင်ငံတစ်ခုဖြစ်လာစေချင်ပါတယ်။ဥပမာနယူးဇီလန်နိုင်ငံလိုမျိုးပါ။
မြန်မာနိုင်ငံမှာပညာရေးစနစ်ကအင်မတန်နှိမ့်ကြတယ်ဆိုပေမဲ့လည်းမြန်မာလူငယ်တွေကတော့တီထွင်ဖန်တီးမှုတွေအကောင့်ကျသူတွေဖြစ်တယ်လို့ဒေါ်ဆန်းစုကြည်ကပြောပါတယ်။အဲဒါကြောင့်ဆွန်ဦးတီထွင်လုပ်ငန်းရှင်တွေကမြန်မာလူငယ်တွေနဲ့သူတို့ရဲ့စီးပွားရေးလုပ်ငန်းတွေကိုပို့ပြီးတော့ထွန်းကားတိုးတက်လာအောင်ယင်းနှိမ့်ညွန့်နှံမှုတွေလှုပ်ပေးကြဖို့လဲဒေါ်ဆန်းစုကြည်ကဖိတ်ခေါ်ခဲ့ပါတယ်။မြန်မာနိုင်ငံမှာပေါ့ရောက်တဲ့ကုတ်ကိုပင်ရဲ့ကုတ်ကိုသီးတွေကနေတဆင့်အက်သနောလောင်စာဆွိုင်းအင်ထုတ်လုပ်နိုင်ရေးမြန်မာလူငယ်တို့ကလိမ့်လာဆန်းတက်နေကြတဲ့အကြောင်းဒီလိုလုပ်ငန်းမျိုးတွေမှာယင်းနှိမ့်ညွန့်မှုတွေကိုလာရောက်လုပ်ကင်ကြဖို့ဒေါ်ဆန်းစုကြည်ကတိုက်တွန်းခဲ့ပါတယ်။မြန်မာနိုင်ငံအပါအဝင်မဲကောင်ဒေသ၅နိုင်ငံအနေနဲ့လည်းအချင်းချင်းပြိုင်ဆိုင်နေတာထက်အတူပူးပေါင်းလှုပ်ဆောင်ရေးကိုပို့ပြီးတော့အာရုံစိုက်ကြဖို့ကိုလည်းဒေါ်ဆန်းစုကြည်ကတိုက်တွန်းပြောဆိုခဲ့ပါတယ်။